America in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဇူလိုင်လ6ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျွန်မစုမမရှင်
။မင်္ဂလာညနေခင်းပါသောတာရှင်များရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျွန်မအနံလောက်တို့ပြောပြသွားမှာပါ။ဆီးရီးယားနိုင်ငံအနောက်ပိုင်းအစ်တလီပြည်နယ်ကရွာတရွာမှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်ပွားခဲ့တာမှာအမျိုးသမီး3ဦးနဲ့ကလေးငယ်အပါအဝင်လူ73ဦးအသက်ခံခဲ့ရတယ်လို့ဆီးရီးယားစစ်ပွဲအရေးဆောင်ကြီးနေတဲ့အဖွဲ့ကပြောလိုက်ပါတယ်။မြေထဲပင်လယ်ကနေကဲတင်လာတဲ့ရွှေပြောင်းတုတ်ကတဲ့65ဦးတင်ဆောင်လာတဲ့လူသားချင်းစာနာမှုအဖွဲ့ CI ရဲ့တင်မောအီတလီဖက်ကုတ်ဦးတီခုံမောင်းနေပါပြီ။အာဖဂန်နစ္စတန်ငြိမ်းချမ်းရေးအတွက်ကာတာနိုင်ငံမှာကျင်းပနေတဲ့တွေ့ဆုံဆွေးနွေးမှုကနေအလွန်တိုးတက်မှုရှိတယ်လို့အမေရိကန်တာဝန်ရှိသူတဦးကပြောပါရယ်။တိလို့ထိတ်တန့်ရောက်တဲ့သတင်းတွေကိုကြားကြပါပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနားဆင်ရမယ်ထိတ်တန့်ရောက်သတင်းတွေကတော့နေပြည်တော်ကပုဂ္ဂလိကမူချိုเจ้าမှာနှစ်နှစ်ကျော်အရွယ်ကလေးငယ်တဦးလိမ်မိုင်းဆိုင်ရာအနိုင်ကျင့်ခံရမှုအတွက်တရားမျှတမှုရရှိရေးရန်ကုန်အပါအဝင်မြို့ကြီးတချို့မှာစုဝေးဆန္ဒပြခဲ့ကြပါတယ်
။တို့ရရအတွက်တရားမျှတမှုရှာဖွေရေး။တို့ရရတို့ရရ။ကလေးငယ်များအတွက်လုံခြုံရေးပါဝင်တဲ့
ဖန်။ကလေးမိဘတွေကလေးငယ်တွေအမှုပညာရှင်တွေနဲ့အတူလူလူထောင်နဲ့ချီဆန္ဒပြခဲ့ကြတဲ့အကြောင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ပြီးတော့မြမရှေဟောင်းဒီပုဂံဒေတာကိုကုလသမဂ္ဂ UNESCO အဖွဲ့ကကမ္ဘာအမွေနှစ်စည်းရင်းဝင်သတ်မှတ်ဖို့ကြေညာတဲ့အပေါ်မှာသုံးသပ်ချက်နဲ့အတူအမေရိကန်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့ပတ်သက်ပြီးတော့သတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့စနေညနေခင်းအတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ဆီးရီးယားနိုင်ငံအနောက်ပိုင်းကအစ်တလီပြည်နယ်ကရွာတရွာမှာအစုလိုက်အပြုံလိုက်တပ်ဖြတ်မှုဖြစ်ပွားခဲ့ပြီးအမျိုးသမီး3ဦးနဲ့ကလေးငယ်အပါအဝင်လူ73ဦးအသက်ခံခဲ့ရတယ်လို့ဆီးရီးယားစစ်ဘော်အရေးဆောင်ကြီးရဲ့အဖွဲ့ကပြောပါတယ်အဲ့ဒီတိုက်ခိုက်တပ်ဖြတ်မှုတွေကိုဒီကနေ့စနေနေ့မှာကျူးလွန်ခဲ့တာလို့ Britain အခြေစိုက် Syria လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကထုတ်ပြန်တဲ့အစိုးရခါစာမှာဖော်ပြထားပါတယ်။ Syria စစ်ဘက်လေရင်နဲ့ရဟတ်ယင်တွေကမိုဟမ်ဘာရွာကိုဒီကနေ့မှာဝင်ပြီးတော့တိုက်ခတ်ကြတာလို့လည်းအစိုးရခါစာမှာပြောထားပါတယ်။ Syria နိုင်ငံဟာ2011ခုနှစ်ကစပြီးတော့ပြည်တွင်းစစ်ပွဲဒဏ်ရာနဲ့ရင်ဆိုင်နေရတဲ့အတွက်တနိုင်ငံလုံးစစ်ပွဲဒဏ်ကြောင့်နှလားမထူနိုင်အောင်ဖြစ်နေတာလည်းဖြစ်ပါတယ်
။ Britain ရန်တင်သင်းမောတစ်စင်းကိုပင်လယ်ကွေ့ဒေသမှာဖမ်းဆီးလိုက်တဲ့ဆိုတဲ့သတင်းတွေနဲ့ဖက်သက်ပြီးတော့အီရန်နိုင်ငံဘက်ကလက်မခံဘဲပယ်ချလိုက်ပါတယ်။ဒီသတင်းတွေဟာတမင်သက်သက်လောက်ကြံဖန်ပြီးရေးထားတာဖြစ်တယ်လို့အမင်းဖော်လို့တဲ့သတင်းရင်းမြစ်ကိုကူးကားပြီးတော့အီရန်နိုင်ငံရဲ့ IRIB သတင်းဌာနကဖော်ပြလိုက်ပါတယ်။ဒေါက်တာလူမှုကွန်ရက်မှာတော့ဗြိတိန်လန်တွင်ထူထားတဲ့ Pacific Voyager ရေနံတင်သင်္ဘောကြီးကိုပင်လယ်ကွေ့ထဲမှာဖမ်းဆီးလိုက်တယ်လို့တချို့သတင်းတွေကဖော်ပြကြပါတယ်။အီရန်ကနေဆီးရီးယားနိုင်ငံကိုရေနံစိမ်းတွေတင်ဆောင်သွားနေတဲ့အီရန်နိုင်ငံပိုင်းရေနံတင်သင်္ဘောကိုဥရောပသမဂ္ဂရဲ့တံခါးပိတ်ဆို့မှုတွေကိုချိုးဖောက်တယ်ဆိုပြီးတော့ဗြိတိန်တော်ဝင်မရိန်းတပ်ကဂျီဘရော့လ်တာမှာခြားသာပရင်းတွေကဖမ်းဆီးခဲ့ပါတယ်။ဒါကိုလက်တုံ့ပြန်တဲ့အနေနဲ့ဗြိတိန်သင်္ဘောကိုဖမ်းဆီးမယ်လို့အီရန်တော်လှန်ရေးဆောင်တပ်တမူကြီးကတောက်ကြနေမှာချင်းချောက်ခဲ့တာပါ။အီရန်နိုင်ငံတရိယာမှာရှိတဲ့ဗြိတိန်တံမတ်ကိုတော့ဒီအီရန်နိုင်ငံဘက်ကစင့်ခေါ်ခဲ့ပြီးသူတို့တင်းပေါကိုဖမ်းဆီးတာနဲ့တဲ့ပေါ်မှာဘလို့မှလက်မခံနိုင်တဲ့တရားမဝင်ဖမ်းဆီးမှုဖြစ်တယ်ဆိုပြီးတော့ပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချခဲ့ကြပါတယ်ဥရောပသမဂ္ဂနဲ့အီရန်နိုင်ငံအမေရိကန်နိုင်ငံတွေကတော့ဆီးရီးယားနိုင်ငံပေါ်မှာအရေးယူပိတ်ဆို့ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းမနစ်ကအီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်လိုက်ပြီးတဲ့နောက်အီရန်နိုင်ငံရဲ့ရေနံတင်ပို့မှုတွေပေါ်မှာအရေးယူပိတ်ဆို့ခဲ့ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်ငြိမ်းချမ်းရေးအတွက်ကတားနိုင်ငံဒိုဟာမြို့မှာတာလီဘန်တပ်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးမှုတွေအလွန်တိုးတက်မှုရှိတယ်လို့အမေရိကန်တာဝန်ရှိသူတဦးကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတပ်ဆွဲထားတဲ့အမေရိကန်တပ်ဖွဲ့ဝင်14,000လောက်ကိုပြန်ရုပ်ဖို့နောက်ဆုံးရက်သတ်မှတ်ဖို့အမေရိကန်ဘက်ကကြိုးပမ်းခဲ့တယ်ဆိုတဲ့အချက်ကိုတော့အခိုင်အမာညင်ဆိုသွားပါတယ်။အာဖဂန်နစ္စတန်မှာငြိမ်းချမ်းရေးရဖို့ဆွေးနွေးပွဲကျင်းပနေတာအခုဆိုရင်သတင်းနှစ်ပတ်ထဲရောက်ရှိလာပါပြီ။အာဖဂန်ငြိမ်းချမ်းရေးသဘောတူညီမှုရဖို့အပြန်အလှန်အနေနဲ့အမေရိကန်တပ်ဖွဲ့တွေကို18လအတွင်းပြန်ရောက်ဖို့ကန့်လန့်ခဲ့ရဲဆိုတာလုံးဝမဟုတ်ဘူးလို့ဆွေးနွေးပွဲကိုတက်ရောက်နေတဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ကမနေ့တောက်ကြနေမှာပဲ AP သတင်းဌာနကိုပြောဆိုခဲ့တာဖြစ်ပါတယ်။အာဖဂန်ငြိမ်းချမ်းရေးသဘောတူညီမှုရဖို့အမေရိကန်တပ်ဖွဲ့တွေပြန်ရောက်သိမ်းပေးမယ်ဆိုပြီးအမေရိကန်ဘက်ကကန့်လန့်ခဲ့ရဲလို့ AP သတင်းဌာနကိုတာလီဘန်တပ်ဖွဲ့ဘက်ကပြီးခဲ့တဲ့လကပြောဆိုခဲ့တဲ့အပေါ်အမေရိကန်အရာရှိကအခုလိုတုံ့ပြန်ဖြေကြားတာဖြစ်ပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲကညှိနှိုင်းနေကြတဲ့ကိစ္စတွေအပေါ်ထိခိုက်မှုမရှိစေချင်တဲ့အတွက်အဲ့ဒီအမေရိကန်အရာရှိကသူ့နာမည်ကိုတော့ထုတ်မပြောပါဘူး။ တချိန်တည်းမှာပဲမနေ့ပြန်တင်းငွေတွေနေမှာပဲပေါင်းဆောင်ပါဝင်ဆွနေကြမယ်အာဖဂန်ငြိမ်းချမ်းရေးဆွနေဘက်ကိုတက်ရောက်ဖို့ဒီကနေ့မှာပဲအာဖဂန်ဘက်ကအထင်ကြီးတာဝန်ရှိသူတွေကာတာနိုင်ငံကိုထွက်ခွာသွားကြပါတယ်
။အမေရိကန်ပြည်ထောင်စုကယ်ဖိုးနီးယားပြည်နယ်တောင်ပိုင်းမှာတောက်ချာနေကပြင်းအား 9.1 မဂ်နီကျူးရှိတဲ့ငလျင်တစ်ခုထပ်မံလှုပ်ခတ်ခဲ့ပါတယ်။ငလျင်ကြောင့်အဆောက်အုံတွေလမ်းတွေပြိုကျပျက်စီးခဲ့ပြီးတော့ဒဏ်ရာရတွေရှိခဲ့ပေမဲ့တည်ဆုံးတာတော့မရှိခဲ့ပါဘူး။ကြတော်ရင်းနေတုန်းကလည်းမိုကြပြီးတဲကန္တာထဲမှာပြင်းအား 6.4 မဂ်နီကျူးရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့ပြီးတဲ့နောက်မှာအခုလိုထပ်ပြီးတော့လှုပ်ခတ်ခဲ့တာပါ။တောက်ချာနေကငရင်ဖြစ်ပြီးတဲ့နောက်ပြင်းအား2ရှိတဲ့ငရင်ငယ်5ခုလည်းထပ်လှုပ်သွားတယ်လို့ငရင်ပညာရှင်လူစီဂျုန်းကပြောပါတယ်။ပြည်နယ်မြောက်ပိုင်းမှာရှိတဲ့ Sacramento မြို့အပါအဝင်အရှေ့ဘက်က Las Vegas နဲ့တောင်ဘက် Mexico နိုင်ငံတွေအထိပါဒီငရင်ဒဏ်ကိုခံစားခဲ့ရတယ်လို့အနာပိုင်တွေကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကေဗင်ညူဆမ်ကတော့ပြည်နယ်မှာအရေးပေါ်အခြေအနေကြီးညာနိုင်ဖို့အတွက်ကိုအင်မီတော်ကိုပန်ကြားထားတယ်လို့ပြောပါရယ်။ဒါကအမေရိကန်နိုင်ငံအနောက်ပိုင်းပြည်နယ်တွေမှာနှစ်ပေါင်း20အတွင်းအပြင်းထန်ဆုံးလှုပ်ခတ်ခဲ့တဲ့ငရင်လည်းဖြစ်တယ်လို့အနာပိုင်တွေကပြောပါရယ်။နော
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကနေစနေနေ့ညနေခင်းထောက်ဆောင်ရနောက်ဆုံးရကမ္ဘာသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်မြောက်ကိုရီးယားကဖမ်းဆီးထိန်းသိမ်းပြီးတော့ပြန်လို့ပေးလိုက်တဲ့ဩစတြေးလျကျောင်းသားဟာနိုင်ငံရေးမှာစုံစမ်းထောက်လှမ်းမှုတွေလုပ်ခဲ့တယ်လို့မြောက်ကိုရီးယားအစိုးရပိုင်သတင်းထတာကဒီကနေ့ပြောပါရယ်အသက်29နှစ်အရွယ်အလက်ဆစ်ကလေးကလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကပျောက်နေခဲ့တဲ့အတွက်စိုးရိမ်မှုတွေမြင့်တက်လာချိန်မှာပဲအခုလိုပြန်လို့လာတာပါပြီးခဲ့တဲ့ဂျာရာဘရီနီကပိုင်ဂျပန်နိုင်ငံကိုသူထွက်ခွာသွားပါရယ်မြောက်ကိုရီးယားနိုင်ငံတွင်းကသတင်းအချက်အလက်တွေကိုရယူစုဆောင်ပြီးတော့တခြားလူတွေကိုပါမျှဝေခဲ့တာကိုယူသားစွာဝန်ခံခဲ့တဲ့ကျောင်းသားဆက်ကလေးကမြောက်ကိုရီးယားနိုင်ငံရဲ့အချုပ်ချာအာဏာကိုထိပါမိခဲ့တဲ့အပေါ်ခွင့်လွှတ်ဖို့အကြိမ်ကြိမ်တောင်းပန်ခဲ့တယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနကပြောပါတယ်ဆစ်ကလေးဟာမြောက်ကိုရီးယားနိုင်ငံမှာနေထိုင်ပြီးတော့ပညာသင်ကြားခွင့်ရတဲ့အနောက်နိုင်ငံကလက်သစုပ်စာလူတွေထက်ကသူ့အပါအဝင်ဖြစ်ပါတယ်အွန်လိုင်းကနေနိုင်ငံစံကြည်ရေးမှုဝါဒဖြန့်မှုအပြင်အစိုးရကိုဆန့်ကျင်တဲ့ NK သတင်းဌာနရဲ့အင်တာနက်ဆမ်မနာကိုကူညီလုပ်ကိုင်ပေးခဲ့တဲ့ပြည်မှုတွေနဲ့သူ့ကိုဇွန်လ25ရက်နေ့ကမြောက်ကိုရီးယားကဖမ်းဆီးထိန်းသိမ်းခဲ့တာပါနိုင်ငံတကာကျောင်းသားတဦးအနေနဲ့မြောက်ကိုရီးယားနိုင်ငံတော်ခီးထွက်ရမှာရပ်ယူခဲ့တဲ့တပ်ပုံတွေသတင်းအချက်အလက်တွေကိုလွှဲပြောင်းပေးခဲ့တယ်လို့လည်း KCNA သတင်းဌာနကဖော်ပြပါဗျ။သူသားချင်းစာနာမှုအရသူ့ကိုဇူလိုင်လ၄ရက်နေ့မှာပြည်နယ်နာပေးလိုက်တယ်လို့လည်းဆိုထားပါဗျ။ကိုရီးယားစကားကျွန်းကျွန်းချင်းချင်းပြောသက်တဲ့စစ်ကလေးဟာမြောက်ကိုရီးယားနိုင်ငံတွင်အလဲအပတ်ခီးစဉ်တွေကိုစီစဉ်ပေးသူလည်းဖြစ်တယ်လို့မြောက်ကိုရီးယားမှာနေသူတွေကကြုံရတဲ့အခြေအနေတွေကိုတပ်ပုံတွေ blog တွေနဲ့အင်တာနက်လူမှုကွန်ရက်တွေမှာပုံမှန်သိလိရှိသူလည်းဖြစ်ပါတယ်။
ဂျမနီနိုင်ငံကလူသားချင်းစာနာမှုအဖွဲ့ CI အဖွဲ့ကကယ်ဆယ်ရေးသင်္ဘောအယ်လန်ကာဒီဟာပင်လယ်ပြင်ထဲကနေကယ်တင်ထားတဲ့လူ65ယောက်ကိုတင်ဆောင်ပြီးတော့အီတလီနိုင်ငံပိုင်လမ်ပီဒူဆာကျွန်းကိုသွားနေတယ်လို့ပြောလိုက်ပါတယ်။ဒီသင်္ဘောဟာလမ်ပီဒူဆာကျွန်းမှာတော့မြေထဲပင်လယ်တွင်နောက်ထပ်ကယ်တင်ထားတဲ့သူတွေနဲ့တွေ့မှာဖြစ်ပါတယ်။အီတလီနိုင်ငံဘက်ကတော့အခုလိုမျိုးလူသားချင်းစာနာမှုအဖွဲ့ရဲ့သင်္ဘောတွေကိုစိုက်ကပ်ခွင့်မပြုထားပဲတောင်တာနေနောင်မန်းကထုတ်ပြန်လိုက်တဲ့ဒီချင်းညာချက်ကြောင့်တော့အခြေအနေတွေကပိုပြီးတော့ထင်းမာလာဖို့ရှိနေပါတယ်။ဒါပြေအီတလီနိုင်ငံက Mediterranean Saving Humans အဖွဲ့ပိုင်း Alex ဆိုတဲ့နောက်သင်္ဘောတစ်စင်းဟာလဲရွှေပြောင်းနေထိုင်ဖို့ကြိုးစားသူနောက်ထပ်40လောက်ကိုတင်ပြီးတော့ Lampedusa ကျွန်းကိုသွားနေပြီဖြစ်ပါတယ်။သဘောထားထင်ပါတယ်အီတလီပြည်ထဲဝင်ကြီးကြောင်းတော့သူတို့အနေနဲ့ဒုံလို့ခြောက်ချပြီးနောက်တွန်သွားမှာမဟုတ်ပဲအဲ့ဒီနဲ့အနည်းဆုံးကဘေးကင်းလုံခြုံမှုအစီအစဉ်စိတ်ကန်းကိုသွားမှာဖြစ်တယ်ဆိုပြီး CIA အဖွဲ့ကပြောပါတယ်။ဒီထဲက39ယောက်ဟာအရွယ်မရောက်သေးတဲ့ကလေးငယ်တွေဖြစ်တယ်လို့လည်းဆိုပါတယ်ဂျမနီကကယ်ဆယ်ရေးသင်္ဘောတစ်စင်းဟာအရေးပေါ်လိုအပ်တဲ့အခြေအနေတစ်ခုကြောင့်လမ်ပီဒူဇာကျွန်းကိုသွားခဲ့ရပြီးတဲ့နောက်အခုလိုအခြေအနေတင်းမာမှုအစ်စ်တွေထပ်ပြီးတော့ဖြစ်ပေါ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
နိုင်ငံပေါင်းရာနဲ့ချီကိုအွန်လိုင်းကနေလက်လီရောင်းချပေးနေတဲ့ Amazon Company တည်ထောင်သူ Jeff Bezos နဲ့ဇနီး Mackenzie တို့တရားဝင်ကွာရှင်းလိုက်ကြပါပြီကွာရှင်းစာချုပ်ပါသဘောတူညီချက်တွေအားအမေဇုန်လုပ်ငန်းကြီးရဲ့အစုရှယ်ယာ400ခန့်နှုန်းဖြစ်တဲ့ဒေါ်လာ 38.3 ဘီလီယံကိုဇနီးဖြစ်သူ Mackenzie ရရှိမယ်လို့ Bloomberg သတင်းဌာနကဖော်ပြပါရယ်။ဒီငွေတွေကြောင့် Mackenzie ဟာ Bloomberg သတင်းဌာနရဲ့ကမ္ဘာအချမ်းသာဆုံးလူရေးစီးရဲ့နံပါတ် 22 နေရာကိုရောက်ရှိလာပါရယ်။Jeff Bezos ကတော့ဒေါ်လာ 114.8 ဘီလီယံတန်ဖိုးရှိတဲ့ကုမ္ပဏီရဲ့အစုရှယ်ယာ 12% ကိုပိုင်ဆိုင်ထားတဲ့အတွက်ကမ္ဘာပေါ်ကအချမ်းသာဆုံး အချမ်းသာဆုံးသူအဖြစ်ဆက်ပြီးတော့ရှိနေပါတယ်။အမေဇုန်ကုမ္ပဏီရဲ့ရှယ်ယာတချို့ပိုင်ဆိုင်ထားတဲ့ McKinsey ကလည်းကုမ္ပဏီပုတ်အဖွဲ့ဆုံးမြတ်ခွင့်နဲ့မှာသူ့ကိုယ်စားခင်မွန်ဟောင်း Jeff Bezos ကိုမဲပေးဆုံးမြတ်ခွင့်ပြုမယ်လို့ The Washington Post သတင်းစာကြီးနဲ့အာကသစူဇန်လေလာရေးလုပ်ငန်းဖြစ်တဲ့ Blue Origin ကိုပြောဆိုခဲ့ပါတယ်။ Blue Origin လုပ်ငန်းကိုလည်း Jeff Bezos ကပဲတည်ထောင်ထားတာဖြစ်ပါတယ်။McKinsey ကသူရမယ့်ငွေတဝက်ကိုလူမှုကူညီရေးလုပ်ငန်းတွေမှာလူဒန်းသွားမယ်လို့ဒီနှစ်အစောပိုင်းမှာပဲကတိပြုပြောဆိုထားတာဖြစ်ပါတယ်။25နှစ်ကြာလက်ထပ်ပေါင်းသင်းခဲ့တဲ့ Jeff Bezos နဲ့ McKinsey တို့ကွာရှင်းကြတော့မယ့်အစီအစဉ်ကိုပြည့်ခဲ့တဲ့ဇန်နဝါရီလမှာကြေညာခဲ့တာပါ။သူတို့နှစ်ဦးမှာသားသမီး၄ဦးထွန်းကားခဲ့ပါတယ
်။အမျိုးသမီးကမ္ဘာဖလားဘောလုံးပွဲတွေကိုအသင်းတွေထပ်တိုးသွားခြင်းနဲ့ဆိုပြီးတော့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကပြောလိုက်ပါတယ်။လက်ရှိကျင်းပနေတဲ့အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာပါဝင်ရှင်ပြိုင်ခွင့်ရတဲ့အသင်း24သင်းဖြစ်ပြီးတော့ဒါကို32တင်းအထိထပ်တိုးသွားခြင်းနဲ့လို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကပြောလိုက်တာပါပြည်ထောင်စုမှာလက်ရှိကျင်းပနေတဲ့2019အမျိုးသမီးကမ္ဘာဖလားဟာအမျိုးသမီးကမ္ဘာဖလားဘောလုံးပွဲတွေထဲမှာအကောင်းဆုံးပွဲဖြစ်တယ်လို့ပြောလိုက်ပြီးတော့ကမ္ဘာတော်မှာရုပ်သံကနေကြီးရှိသူစံချိန်တင်လောက်အောင်များပြားလာခဲ့ပြီးတဲ့နောက်မှာသူကအသင်းတွေကိုထပ်တိုးခြင်းနဲ့ဆိုပြီးတော့ပြောလိုက်တာဖြစ်ပါတယ်လာမယ့်2023အမျိုးသမီးကမ္ဘာဖလားကိုအခုကျင်းပနေကြပုံစံအတိုင်း24သင်းပဲကျင်းပဖို့မူလကစီစဉ်ထားပေမဲ့အခုခါမှာတော့အသင်းတွေထပ်တိုးလာနိုင်ပွဲရှိတယ်ဆိုပြီးတော့သူကပြောပါတယ်အခုနှစ်ကမ္ဘာဖလားအတွက်စုစည်းငွေကိုနှစ်ဆတိုးပြီးတော့အမေရိကန်ဒေါ်လာတန်30အထိတိုးမြင့်ခဲ့ပြီးတော့လာမယ့်2023ကမ္ဘာဖလားမှာလည်းစုစည်းငွေကိုတန်60အထိဖြစ်လာမှာဖြစ်တဲ့ဆိုပြီးပြောပါတယ်ဒါပြင် FIFA အနေနဲ့အမျိုးသမီးကမ္ဘာကလပ်ချန်ပီယံများဖလားဘောလုံးပွဲကိုလည်း2020ခုနှစ်မှာကျင်းပလာနိုင်ပွဲရှိတယ်ဆိုပြီးတော့ Infantino ကပြောပါတယ်ပြည်ထောင်စုမှာကျင်းပနေတဲ့2019အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာတော့ဒီကနေ့မှာအင်္ဂလန်နဲ့ဆွီဒင်တို့တတိယနေရာလူပွဲကိုကစားကြမှာပါနောက်ဆုံးဘောလုံးပွဲကတော့မနေ့ဖြန်ဇူလိုင်လ9ရက်နေ့တနင်္ဂနွေနေ့မှာကစားကြမှာဖြစ်ပြီးတော့ American အသင်းနဲ့ Netherland အသင်းတို့ဘူးလူကြမှာဖြစ်ပါတယ်ခင်ဗျာ
စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဆုံးစနေညနေခင်းအတွက်ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ပြပေးချင်ပါတယ်နေပြည်တော်ကပုဂ္ဂလိကမှုကြောင့်ကြောင်းတစ်ချောင်းမှာနနစ်ကျော်အရွယ်ကလေးငယ်တဦးလိမ်မိုင်းဆိုင်ရာအနိုင်ကျင့်ခံရမှုအတွက်တရားမျှတမှုရရှိရေးလူထောင်နဲ့ခြေတောင်းဆိုခဲ့တဲ့နာစင်ရအောင်ပါနေပြည်တော်ကပုဂ္ဂလိကမူကြိုးကြောင်းမှာနနစ်ကျော်အရွယ်ကလေးငယ်တူလိမ်မိုင်းဆိုင်ရာအနိုင်ကျင့်ခံရမှုအတွက်တရားမျှတမှုရရှိရေးတောင်းဆိုတဲ့အနေနဲ့ရန်ကုန်ပါဝင်မြို့ကြီးတချို့မှာစုဝေးဆန္ဒပြခဲ့ကြပါတယ်ရန်ကုန်တိုင်းအင်းစိန်မြို့နယ်ကပုဂင်းရဲတပ်ဖွဲ့ CID ရုံးချုပ်ရှိကဆန္ဒပြပွဲမှာတော့မိဘတွေလူငယ်တွေအနုပညာရှင်တွေအပါအဝင်လူပေါင်းထောင်နဲ့ချီပါဝင်ခဲ့ကြတာပါဒီကနေ့မနေ့ပိုင်းစောပိုင်းကစတင်ခဲ့တဲ့ဆန္ဒပြပွဲမှာတော့ထောင်ချီတဲ့လူတို့ကအဖြူရောင်အင်ကြီးတွေကိုဝစ်ဆင်ပြီးတော့အင်းစိန်မြို့နယ်ကြောက်တော်ကြီးဖရားကနေ CID ရုံးချုပ်ရှိကိုချီတက်ခဲ့ကြတာပါ။နေပြည်တော်မှာရှိတဲ့ Wisdom Hill ပုဂ္ဂလိကမူကြိုးကျောင်းမှာမေလာတော်ကလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားခံရတယ်လို့ဆိုတဲ့နှစ်ကျော်အရွယ်ကလေးငယ်ရဲ့အမှုမှာတန်တရားရှိသူရင်မောင်းတဦးကိုရဲတပ်ဖွဲ့ကဖမ်းဆီးထားပေမဲ့လည်းတလားကျော်ကြာလာတဲ့အချိန်ထိအမှုမှန်မပေါ်သေးတဲ့အပေါ်အများပြည်သူကြားမှာမကျေနပ်ချက်တွေပေါ်ပေါက်လာနေတာဖြစ်ပါတယ်။ရန်ကုန်မြို့ကဆန္ဒပြပွဲမှာဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာအောင်ထိုက်မင်းကလည်းတရားမျှတမှုရဖို့လိုလားကြောင်း CID ရုံးချုပ်ရှိဆန္ဒပြပွဲမှာတောင်းဆိုခဲ့ပါတယ်။
ဒီကတရားရှင်လေးဝင်မှာကျွန်တော်နားထောင်လိုက်တဲ့အခါမှာဒီအနေရလက်ဟာမခိုင်တော့ဘူးလို့တစ်ခါမှလည်းပြောသွားတယ်။ဒါကြောင့်လည်းဆိုကလေးလေးရဲ့အင်းဒီပေါင်းမိတွေကိုရေးဆိုင်လိုက်တဲ့အတွက်ပေါ့ဒါပေမဲ့တပြိုင်နက်တည်းမှာပဲဒီ DNA ရလက်ဟာကျောင်းအုပ်ရဲ့ကလေးနီကလုံးဝမဟုတ်ပါဘူးလို့လည်းပြောသွားတယ်ပေါ့အဲ့တော့ကျွန်တော်တို့က DNA ရလက်ကိုယုံသိလားမယုံသိဘူးလားပေါ့နော်ဒါကျွန်တော်တို့တည်းတန်လျာအဖြစ်ဆရာရှိတယ်မရှင်းလင်းမှုပေါ့ဒီတရားခံအောင်ကြီးရဆိုရင်တို့ဒီတန်လျာရှိတယ်တော့ယူဆပြီးတော့ဟိုယမန်ယူပြီးတော့စစ်ဆေးခဲ့တာပေါ့နော် တတိထောက်တာမခိုင်လုံလို့ပြန်လွတ်ပြီးကြကြမှာအခုပြန်ပြီးတော့ဒီလူကိုပဲတရားခံအနေနဲ့ဒီဟိုပေါ့နော်ဆွဲချက်တင်တယ်ဆိုရင်ချက်ကလည်းကျွန်တော်တို့အနေနဲ့မသိမကွဲဖြစ်ရတယ်ပေါ့နော်ဒါကြောင့်မလို့ဒီတစ်ပုံပြီးပွင့်လင်းမြင်သာမှုရှိရှိနဲ့တာဝန်ခံမှုရှိရှိနဲ့ထုတ်ပြန်စေချင်တာပါဟုတ်
လူငယ်တွေအမှုပညာရှင်တွေကလေးမိဘတွေပူပေါင်းပါဝင်ခဲ့ကြတဲ့ရန်ကုန်မြို့ရဲ့ဆန္ဒပြပွဲမှာတော့အစောကခံရတဲ့ကလေးငယ်အတွက်တရားမျှတမှုရရှိရေးကလေးငယ်တွေဘေးကင်းလုံခြုံရေးစတဲ့စာသားတွေပါဝင်တဲ့ဆိုင်းဘုတ်တွေကိုကိုယ်ဆောင်ဆန္ဒပြခဲ့ကြတာပါဆန္ဒပြပွဲမှာပါဝင်ခဲ့တဲ့6နှစ်အရွယ်သမီးငယ်ရဲ့ဖခင်ဖြစ်သူကိုအောင်စိုးထိုက်ကတော့သူပူပေါင်းပါဝင်ဖြစ်တဲ့အကြောင်းကိုအခုလိုရှင်းပြပါရစေ။တစ
်ချက်ပေါ့နော်ပထမတစ်ချက်ကကျွန်တော်တို့ကိုနိုင်ကလည်းသမီး6နှစ်သမီးလေးရှိတယ်ပေါ့နော်အဲ့တော့ကျွန်တော်အနေနဲ့အကြောင်းမလဲဝင်ပါပြီ။နောက်တစ်ခုကလည်းကျွန်တော်တို့ကဒီကောင်ဒီကိစ္စကကျွန်တော်တို့ကဟိုဒီဗစ်တိုးရီးယားကြေကနာမှာကျွန်တော်တို့ကဒါဟိုဖုံးနေဒီမောက်ကိုပြလိုက်လို့ဖြစ်တာပေါ့နော်။ဖြစ်နေတာတော့ကြားလို့။အဲ့တော့ဟိုအခုဖြစ်တဲ့ပြဿနာမှာလည်းဒီမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ဒီစိုင်းတွဲကုန်တွေကိုပြည်သူလူထုကအားမလို့အားမရဖြစ်တာရယ်တော့မယုံကြည်တာရယ်။အဲ့ဒါပို့ပြီးတော့ဟိုဖြစ်တယ်။ပို့ပြီးတော့ဟိုခံစားချက်တွေပိုများတာပေါ့နော်။အော်ဗီတိုရီးယားကျက်နာကိုနံပါတ်1ကျွန်တော်တို့အနေနဲ့လည်းဟိုအမှန်တိုင်းဖြစ်ဖို့ဟိုကျွန်တော်တို့လိုလားတယ်အဲ့လိုပဲဒီလိုကိစ္စမျိုးနောက်မဖြစ်အောင်ကျွန်တော်တို့သားသမီးတွေဟိုလက်ထက်ကြရင်ဒီလိုကိစ္စမျိုးတွေဟိုထပ်ပြီးမပေါ်အောင်ကျွန်တော်တို့မိသားစုနဲ့ဝင်ပြီးပူအောင်လာဖြစ်တယ်နောက်တစ်ခုကကျွန်တော်အနေနဲ့ဟိုဒီခက်ကာလာစီနေပြောင်းသွားပြီးစိုးရတယ်ပြောင်းသွားပြီးအားကြောင့်မို့ဒီနိုင်ငံရဲ့တဖွဲ့ရဲ့လုံးထုံးလုံးကြီးတွေသူတို့ရဲ့အချင်းချင်းတွေလည်းအချင်းသိခါတွေလည်းပြောင်းမှုလုပ်ပြီးဆိုတာ
။ဒီကနေ့မှာပဲရှမ်းပြည်နယ်တောင်ကြီးမြို့မှာလည်းအလားတူတရားမျှတမှုရရှိရေးငြိမ်းချမ်းစွာစုဝေးဆန္ဒပြခဲ့ကြသလိုမန္တလေးမြို့နဲ့စင်ကာပူရောက်မြန်မာနိုင်ငံသားတချို့ကလည်းအလားတူဆန္ဒပြလှုပ်ရှားဖို့စီစဉ်နေကြပါတယ်။ရန်ကုန်မြို့ရဲ့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ကိုအောင်စိုးထိုက်ကတော့ဒီလိုလူမှုလှုပ်ရှားမှုတွေကနေတရားမျှတမှုကိုစောင့်ကြည့်ပေးနိုင်မှုမျှော်လင့်တယ်လို့ပြောပါတယ်။သမ္မတရုံးပြောခွင့်ရဦးစောထေကတော့ဒီမှုနဲ့ပတ်သက်လို့အဖြစ်မှန်ကိုစုံစမ်းဖော်ထုတ်ဖို့ညွှန်ကြားထားကြောင်းနေပြည်တော်မှာမနေ့တုန်းကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ်။တချိန်တည်းမှာပဲအမှုမှန်ပေါ်ပေါက်ရေးတိုက်တွန်းမှုတွေကိုကြိုးဆိုပေးမဲ့လည်းလူမှုကွန်ရက်တွေမှာမှတ်ချက်ပေးရေးသားဖော်ပြမှုတွေမှာတော့ထိမ့်သိမ့်သိမ့်သိမ့်ရှိကြဖို့ကိုလည်းသတိပေးထားပါတယ်ရှင်။
မနက်ငယ်နဲ့ကဘာတလောမှာ LGBTQ လိင်လူချင်းစုံမဲ့သူတွေအမြဲရင်ဆိုင်ရလေးရှိတဲ့အခက်အခဲတွေနောက်လူမှုအသိုင်းအဝိုင်းကြားမှာ LGBTQ တွေနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားတွေရှိကြလဲဆိုတာနဲ့ပတ်သက်ပြီးတော့ဇူလိုင်လ6ရက် VOA စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3854 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့လူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ဇနီးနေ့ညတဲ့လေလံအစီအစဉ်ကကြိုဆိုပါရခင်ဗျာ
ဒီကနေ့စနေညဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ပကံကိုကပအမွေနှင့်စရင်ဝင်ဒေတာတက်မှတ်တော်မယ့်အပေါ်သုံးသက်ချက်သတင်းတင်ပြပေးကြပါရစေ။မြမရှေဟောင်ဖျားပထိုးဇေဒီရှိရာပကံဒေတာကိုကုလသမဂ္ဂယူနက်စကိုအဖွဲ့ရဲ့ကပအမွေနှင့်စရင်ဝင်ဒေတာဖြစ်တက်မှတ်လိုက်မယ်ဆိုရင်မြမနိုင်ငံအတွက်အကျိုးကျေးဇူးတွေပို့ပြီးတော့ရှိလာမှာဖြစ်ပေမဲ့လို့ထိမ့်သိမ့်ဆင်ခြင်စရာတွေရှိနေသေးတယ်လို့မြမပညာရှင်တဦးကသတိပေးလိုက်ပါရစေ။ရှေဟောင်မြို့တော်ပကံကိုကပအမွေနှင့်စရင်ဝင်အဖြစ်တက်မှတ်လိုက်တဲ့အချိန်မှာပဲအခုလိုပြောဆိုလိုက်တာပါ။ကိုညံဝင်းအောင်ပြောပြပေးပါရှင်။
ပကံမြို့ဒေသကိုကမ္ဘာရှေဟောင်းအမွေအနှစ်ဒေသအဖြစ်ယူနက်စကိုကဒီရဲ့ပိုင်းအတွင်းအသိမှတ်ပြုဖို့ရှိတယ်လို့နိုင်ငံတကာသတင်းတွေမှာဖော်ပြပါတယ်။အဇာဘိုင်ဂျန်နိုင်ငံမှာလုပ်နေတဲ့ယူနက်စကိုကမ္ဘာအမွေအနှစ်ကော်မတီအစည်းအဝေးမှာနိုင်ငံတကာအထူးအမတ်အဆောက်အအုံနဲ့နေရာဒေသများကောင်စီ ICOMOS အဖွဲ့ကပကံဒေသကိုထောက်ခံချက်ပေးတာကြောင့်ဒီရဲ့ပိုင်းအတွင်းကမ္ဘာအမွေအနှစ်စည်ရင်းဝင်ဒေသဖြစ်လာဖို့ရှိနေတယ်လို့ဆိုပါတယ်။ယူနက်စကိုရဲ့စည်ရင်းဝင်ဒေသဖြစ်ဖို့အခြေခံ6ချက်ရှိဖို့လိုတယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်မြမရေးရာဌာနအငိမ့်စားကတိကဥက္ကမောင်စောကအခုလိုရှင်းပြပါရစေ
။ရှင်းဟောင်းလူတွေရဲ့အနိဒာရဲ့အမှုပညာတရားကတကယ်ကိုကောင်းမွန်တဲ့အမှုပညာတရားဖြစ်ရမယ်။အဲ့နောက်ဒုတိယချက်ကတချင်းတစ်ခါတော့ကအဲ့နေရာမှာလူသားတွေရဲ့ယဉ်ကျေးမှုတွေထွန်းကားခဲ့တယ်။အဆောက်အဦတွေပါတယ်ပေါ်လာတယ်။အဲ့ဒီအဆောက်အဦတွေကအခုတည်းကမပြတ်မစည်းသေးပဲကျန်နေတယ်။တတိယချက်စ ဆောက်ဦးတွေပုံစံကလည်းတကယ်ကိုကဘာမှာစမ်းစမ်းနမူနာပြတော့တဲ့အဆောက်ဦးပုံစံမျိုးဖြစ်ရမယ်။ဥပမာဆိုရင်အိန္ဒိယတတ်မဟာလိုဟာမျိုးနောက်တစ်ခုကအဲ့ဒီဒေသမှာရှိခဲ့တဲ့လူတွေရဲ့ထုံတန်းစင်နာဘာညာအဲ့ဒါတွေကိုဒီဒီကြံခဲ့တဲ့အဆောက်ဦးတွေနဲ့မကြည့်ရတဲ့ကိုသဘောပေါက်သွားတဲ့အခြေအနေရှိရမယ်။နောက်တစ်ခါအဲ့ဒီဒေသမှာပဲရှိခဲ့တဲ့လူတွေကမျိုးကိုဘယ်လိုသုံးချရည်ရည်ကိုဘယ်လိုသုံးချရည်အဲ့ဒါတွေကိုဒီကြံခဲ့တဲ့အဆောက်အဦတွေမှာပြထားနေတဲ့အနေအထားအဲ့ဒါမျိုးရှိရမယ်။နောက်ပြီးတော့အဲ့ဒီနေသားမှာနေခဲ့တဲ့လူတွေရဲ့ယုံကြည်မှုကိုးကွယ်မှုရည်ကြည်မှုတွေကိုဒီအဆောက်အဦတွေကပြနိုင်တဲ့အခြေအနေရှိရမယ်။အကြအဖြစ်အကြ6ချက်နဲ့ညီရင်ရတယ
်။ပုဂံဒေသကိုကမ္ဘာအမွေနှင့်စည်းနေတဲ့ထည့်သွင်းပေးဖို့မြန်မာစစ်အစိုးရလက်ထက်1996ခုနှစ်မှာရှောက်ထားခဲ့တာပါ။ဒါပေမဲ့စစ်အစိုးရကပုဂံမှာမျှော်စင်ကြီးတွေတည်ဆောက်တာဖျားစီတီတွေကိုထီးတင်တာမျိုးရွှေသင်္ကန်းကတ်တာမျိုးတွေလုပ်ခဲ့တာကြောင့်မူရင်းပကံလက်ရာကိုထိခိုက်စေမယ်ဆိုပြီးရှီအောင်သူတေသနာပညာရှင်တွေကကန့်ကွက်ခဲ့ကြပါတယ်။အကယ်၍ပကံဒေသကိုကမ္ဘာအမွေနှင့်စည်းရင်းတဲ့ထဲသွင်းလိုက်ရင်မြန်မာနိုင်ငံအတွက်အကျိုးပိုရှိလာမှာဖြစ်တယ်လို့သတိထားစဉ်းညင်စရာတွေလည်းရှိနေတယ်လို့ကတိကဥက္ကမောင်စောကပြောပါတယ
်။ပကံကိုအဲ့လိုစည်းရင်းနဲ့မှဝင်သွားပြီဆိုဝန်တာလည်းကောင်းတယ်။အဲ့လိုစည်းရင်းဝင်သွားတဲ့အတွက်ကြောင့်မလို့လူတွေပိုပြီးစိတ်ဝင်စားမယ်၊ tourist တွေပိုပြီးလာမယ်၊ပိုလာတဲ့ကမ္ဘာပြည်ပိုဝင်ဝင်ကောင်းမယ်ပေါ့ဗျာ။အဲ့ဒါရည်ရွယ်ရှိတယ်။နောက်ကိုယ့်ဘက်ကလည်းရှင်းအောင်ဝင်နေဆိုရှင်းအောင်ဝင်နေတဲ့ပြီးသားအောင်ထားပေးရမယ်။သွားပြီးတော့ရှင်းအစ်တုတ်တာတို့ဟိုဖရားရွှေသင်္ကန်းကတည်းကဆိုတဲ့ကတ်တာတို့ဘာလို့တာတို့လုပ်ရင်တော့အဲ့ဒါဆိုရှင်းရင်းနဲ့ပြန်ဖြစ်ခံရနိုင်မယ်။ဥပမာဂျာမနီပြည်တောင်ပိုင်း section နေမှာဒီပတ်တစ်ခုကိုတို့ဘယ်ဘာနေတတ်မှတ်ထားပြီးပြီ။တတ်မှတ်ထားပြီးမှပြီးတော့ကောင်စီကနေပြီးတော့ပို့ထားပါအောင်ဆိုပြီးဒရားတစ်ခုသွားဆောင်လိုက်တယ်။အဲ့ဒီဒရားသွားဆောင်တဲ့ဒီချုပ်ကင်းကပြတ်သွားတယ်ဆိုပြီးတို့တတ်မှတ်တဲ့ဖွင့်ရနေပြန်ယူသိမ့်တယ်။အဲ့တော့တို့ညီအယူကောင်းချင်တာအချိန်ညီမဲ့2009ခုနှစ်မှာတော့နောက်ဆုံးပြီးတို့စီရင်နေတယ်ပဲဖြတ်လိုက်တယ်
။ပကံဒေသလိုပဲမြန်မာနိုင်ငံမှာကမ္ဘာအမွေနှစ်စီရင်တဲ့ပါတင်နဲ့မြောက်ဦးဒေသရှိပေမဲ့စစ်မဲ့ဖြစ်ပွားနေတာတွေရပ်ဖို့လိုတယ်လို့ဥက္ကမောင်စောကထောက်ပြပါတယ်
။အမှန်တမ်းဆိုမြောက်ဦးကလည်းရှင်းအောင်မင်းတော်ဝင်ပြင်တာပဲလေ။မြောက်ဦးကပြင်ဝင်နေဖြစ်ပြန်ဆိုတော့ပကံတဲ့နည်းနည်းလေးတော့နောက်ကျတယ်။ဒါပေမဲ့မြောက်ဦးမှလည်းရှင်းအောင်ဝင်ကြည့်တယ်အများကြီးမြောက်ဦးတို့ခုနဲ့မကပါဘူးရခိုင်ပြည်မှာဝေသာကြီးတို့ကျောင်းစီကားတို့ဟာလာတညဝရီတို့မျိုးဟောင်းနေရှိတာပဲအများကြီးတွေအဲ့လိုရှင်းအောင်အမွေနေ့ဝင်သွားပြီးဆိုကျွန်တော်ကွန်ဗင်းရှင်းနေရရောဟစ်ကွန်ဗင်းရှင်းနေရရောစစ်မဲ့စုံဆိုပြီးတတ်မှတ်တာလေအဲ့ဒါကိုအဲ့ဒီအဲ့လိုနေရာမျိုးမှာရှင်းသွားခင်းတော့မရဘူးလို့ညာ
ကဘာအမွေနေ့စင်းတဲ့ထဲသွင်းတင့်မတင့်ဆုံးဖြတ်နိုင်ဖို့ ICOMOS အဖွဲ့ဝင်တွေဟာ2018စက်တင်ဘာလထဲမှာတည်င်းတပတ်ကျော်ကြာရှင်းအောင်ပကံဒေတာကိုတွားရောက်စစ်ဆေးခဲ့ပြီးUNESCO စီးရင်ဝင်နိုင်ရေးအတွက်ထောက်ခံမှုပေးခဲ့ပါတယ်။အရှိတောင်အာရှဒေသတွေကနိုင်ငံတစ်ခုစီမှာရှင်းအောင်မွေနေ့နေရာအနည်းဆုံး15ခုအထိရှောက်ထားနိုင်တယ်လို့ UNESCO ကခွင့်ပြုထားပေမဲ့15နေရာပြည့်မီတဲ့နိုင်ငံအခုထိရှိမလာသေးပါဘူး။ကမ္ဘောဒီးယားနိုင်ငံကအန်ကော့ဝတ်ဘုရားကျောင်းကနာမည်ကြီးပြီးမြန်မာနိုင်ငံမှာတော့ပေတနိုဟန်လင်းတရေခိတ္တရာမြို့ဟောင်းတွေပြီးရင်ပကံဒေသဟာရှင်းအောင်အမွေနေ့ဒေသဖြစ်လာတော့မှာပါခင်ဗျာ။
ကိုညဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတော်ကိုတင်ဆက်ပေးကြပါတယ်အားနည်းမှုတွေရှိနေတဲ့အမေရိကန်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့ပတ်သက်ပြီးတော့ဒီမိုကရက်တွေအနေနဲ့ပြန်ပြီးတော့ပြင်ဆင်မှုအမေရိကန်သမ္မတဒေါ်နယ်ထရန့်ကတိုက်တွန်းနေတဲ့တစ်ချိန်ထဲမှာပဲအဲ့ဒီလိုမလုပ်ဘူးဆိုရင်တော့တန်းနဲ့ချီတဲ့တရားမဝင်ရွှေပြောင်းအခြေချနေထိုင်သူတွေကိုဖမ်းပြီးတော့သူတို့ရဲ့နေရည်ရင်းကိုပြန်ပို့မယ်ဆိုပြီးချိန်ချောက်လိုက်ပါတယ်ရွှေပြောင်းအခြေချသူအတိုင်းဝိုင်းကတော့ဒီလိုချင်းချောက်ပြောဆိုမှုကိုကန့်ကွက်နေကြပေမဲ့လည်းတခြားအမေရိကန်တချို့ကတော့ဒီလိုမျိုးရွှေပြောင်းအခြေချနေထိုင်သူတွေကိုနေရရင်ကိုပြန်ပို့တင်တာကြာနေပြီလို့ပြောပါတယ် VOA သတင်းတော့ Subtula Optan သတင်းပေးပို့ထားတာကိုအောင်အောင်ပြောပြပေးပါရှင်ပပယ်လာစီမီယို
ပပယ်လာစီမီယိုဗဂျီးနီးယားပြည်နယ် Fairfax မြို့ကအမေရိကန်နိုင်ငံသားနဲ့လူဝင်မှုကြီးကြပ်ရေးရုံးရှိမှာတရားမဝင်ရွှေပြောင်းအခြေချသူတွေကိုဖမ်းဆီးတာတွေရပ်ပစ်ဖို့ဆန္ဒပြကြတာပါဇွန်လ18ရက်နေ့တုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရားမဝင်ရွှေပြောင်းချစ်ချနေထိုင်သူတွေကိုပြန်ပို့မယ်လို့ပြောတာကြောင့်အခုလိုကန့်ကွက်ဆန္ဒပြကြတာပါလူဝင်မှုကြီးကြပ်ရေးဥပဒေကိုဒီမိုကရက်တစ်ပြင်ဆင်ဖို့သမ္မတကနှစ်ပတ်အချိန်ပေးထားပါတယ်မူဝါဒရေးရာချန်ပီအဖွဲ့ Migration Policy Institute ကသုံးသပ်သူ Sarah Pierce က
Most immigrants who are apprehended at the southern border who don't have authorization to enter the country they can be quickly deported but
တောင်ပိုင်းနယ်စပ်ကတရားမဝင်ဝင်လာပြီးတော့အဖမ်းခံရသူအများစုဟာသူတို့နေရည်နိုင်ငံတွေကိုအ мян ပြန်ပို့ခံရနိုင်ပါတယ် ဒါပေမဲ့နေထိုင်ခလုံးကွင်းလျှောက်ပြီးချိန်မှလည်းအတိမတ်ပြုတ်မှုခံရမယ့်အချိန်ကကြာတာကြောင့်အဲ့ဒီကာလအတွင်းမှာသူတို့ကနေထိုင်ခွင့်ရနေပါတယ်။ဒီလိုနေထိုင်ခွင့်ပေးထားတဲ့အခြေအနေမျိုးဟာလုံခြုံရေးကိုထိခိုက်စေနိုင်တယ်ဆိုတာမျိုးသမ္မတကယူဆထားတာပါ
Trump ကအခုလိုနေရင်ပြန်ပို့မယ်ဆိုပြီးတော့ချင်းကြောက်တာဒါပထမဆုံးမဟုတ်ပါဘူး။သူသမ္မတတာဝန်စတင်ထမ်းဆောင်ချိန်2019ခုနှစ်ဇန်နဝါရီလတုန်းကလည်းတရားမဝင်ဝင်ရောက်သူ၃သန်းကိုပြန်ပို့မယ်ဆိုပြီးတော့ပြောခဲ့ပါတယ်။ဒါပေမဲ့လည်းပြောတဲ့အတိုင်းပြန်ပို့တာမျိုးမရှိခဲ့ပါဘူး။စနပြသူ Andre Molina က
It's very traumatizing, you know. It's something that we as immigrants feel in our bones.
ဒီကိစ္စကိုအထိတ်တလန့်ဖြစ်ခဲ့ပါတယ်။ရွှေ့ပြန်ဝင်ရောက်သူအတိုင်းဝိုင်းမှာအင်မတန်စိုးရိမ်ကြောက်ရွံ့သွားခဲ့ကြပါတယ်။မူဝါဒပိုင်းနိုင်ငံရေးသတင်းတွေကြည့်လိုက်ပြီးဆိုရင်လည်းကျမတို့ကအမြဲပြစ်မှတ်လို့ဖြစ်နေတာပါ။လူပြူကြီးစိုးရိမ်သမားတွေအသားရောင်ခွဲခြားဆက်ဆံတဲ့အစိုးရကလည်းကျမတို့ကိုပဲပြစ်မှတ်ထားပါတယ်။ El Salvador နိုင်ငံသားတွေဒါမဟုတ်ပဲအသားအယောင်ရှိသူတွေလူမဲတွေကိုလည်းပြစ်မှတ်ထားတာပါ။
အမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့အောက်ခွန်ဌာန ICE ကတော့ဖမ်းဆီးထိန်းသိမ်းမှုတွေနဲ့ပတ်သက်ပြီးတော့အသေးစိတ်ပြောဆိုတာမျိုးမရှိပါဘူး။ဒါပေမဲ့လည်းနိုင်ငံသားပဲဖြစ်ဖြစ်တရားမဝင်နေထိုင်သူတွေပဲဖြစ်ဖြစ်တရားရုံးရဲ့ဆုံးဖြတ်ချက်ကိုမနာခံလို့မရဘူးလို့ ICE ဌာနပြောခွင့်ရ Carol Dango ကကြေညာချက်ထုတ်ပြန်ပြောဆိုသွားတယ်။လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းစီစဉ်နေမှာတုံးဖို့ Congress လွှတ်တော်ကအသုံးစရိတ်4ဘီလီယံကျော်ချောချမှတ်ပြီးထားတဲ့တစ်ချိန်ထဲမှာလူဝင်မှုကြီးကြပ်ရေးဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်တာမျိုးမရှိခဲ့ပါဘူး။ဥပဒေပြင်ဆင်မှုသမရကအချိန်နှစ်ပတ်ပေးထားတဲ့ရက်ကုံဆုံးချိန်နီးကပ်လာတာကြောင့်လဲရွှေပြောင်းဝင်ရောက်သူတွေရဲ့အနာဂတ်အလားလာဟာမရေမရာဖြစ်နေတာပါဆန္ဒပြသူမီဂယ်ကာပီဇိုက
Most of the people are used to have to hear those threats
လူများစုကတော့သူတို့ဘဝတစ်လျှောက်လုံးချင်းချောက်မှုတွေရင်ဆိုင်ခဲ့ရလိမ့်ရှိပါတယ်သမရကဒီလိုပြောတဲ့အခါမျိုးမှာတော့သူတို့ကပိုတရီထားမိလာပြီးဘယ်တက်စီဆိုင်မှာတော့ဗန်ကားဗန်နစီရက်ထားတယ်ဆိုတာမျိုးကြားတဲ့အချိန်မျိုးမှာသွားကြည့်ကြပါတယ်တကယ်တော့ဘာကားမှမရှိပေမဲ့လူတွေကပို့ဆိုရင်ကြောက်လန့်လာပြီးအပြင်မထွက်ကြတော့ပဲကိုယ်ဥမှာပဲကိုနေကြပါတော့တယ
်ဇူလိုင်လ၄ရက်နေ့ဟာအမေရိကန်ပြည်အောင်စုရဲ့လွတ်လပ်ရေးနေ့ဖြစ်တာကြောင့်အထိမ့်မတ်နေ့ဆင်နွှဲဖို့ပြင်ဆင်နေကြချိန်မှာဖွဲ့စည်းပုံအခြေခံဥပဒေကပြဋ္ဌာန်းပေးထားတဲ့လွတ်လပ်စာပြောဆိုခွင့်အရရွှေပြောင်းဝင်ရောက်သူတွေဆန္ဒပြခဲ့ကြတာပါခင်ဗျာ
ကိုအောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ရဲ့ညနေခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ညပိုင်းအစီအစဉ်တွေကိုတော့ည9:00နာရီကနေ 10:00 နာရီထိလိုက်ဒိုမီတာ25 32 51နဲ့လိုက်လက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ဒီညပိုင်းအစီအစဉ်မှာတော့မြန်မာတခွင်အစီအစဉ်သတင်းနောက်ပတ်စုအစီအစဉ်နဲ့စနေနေ့တိုက်ရိုက်လေးလိုက်ဆွေးနွေးခန်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အစီအစဉ်ဒီမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတက်လှည့်ကြီးညာပေးပါအောင်ရှင
်ဆီးရီးယားနိုင်ငံအနောက်ပိုင်းအီလစ်ပြည်နယ်ကရွာတရွာမှာအစုလိုက်အပြုံလိုက်တပ်ဖြတ်မှုဖြစ်ပွားခဲ့တာမှာအမျိုးသမီး3ဦးနဲ့ကလေးငယ်အပါအဝင်လူ73ဦးအသက်ခံခဲ့ရတယ်လို့ဆီးရီးယားစစ်ဘုတ်အရေးဆောင်ကြီးအဖွဲ့ကပြောပါရတယ်။အဲ့ဒီတိုက်ခိုက်တပ်ဖြတ်မှုတွေကိုဒီကနေ့စနေနေ့မှာကျူးလွန်ခဲ့တာလို့ပရိုဂျက်အခြေစိုက်ဆီးရီးယားလူ့အခွင့်အရေးလှိလာဆောင်ကြီးအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ပရိုတင်ရင်နဲ့တင်မော်တစင်းကိုပင်လယ်ကွေ့ဒေသမှာဖန်ဆီးလိုက်တဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့အီရန်နိုင်ငံကလက်မခံပဲပယ်ချလိုက်ပါတယ်။ဒီသတင်းတွေဟာတမင်တသက်လှုပ်ချန်ဖန်တီးပြီးရေးသားထားတာဖြစ်တယ်လို့နာမည်မဖော်လို့တဲ့သတင်းရင်းမြစ်တွေကိုကိုးကားပြီးအီရန်နိုင်ငံရဲ့ IRIB သတင်းဌာနကဖော်ပြပါတယ်။ Twitter လူမှုကွန်ရက်မှာတော့ပရိုတင်အလံလွှင့်ထူထားတဲ့ Pacific Voyager ရင်းနှင်းတင်တင်မော်ကြီးကိုပင်လယ်ကွေ့ထဲမှာဖန်ဆီးလိုက်တယ်လို့တချို့သတင်းတွေကဖော်ပြပါတယ်။အီရန်ကနေဆီးရီးယားနိုင်ငံကိုရင်းနှင်းစိမ်းတွေတင်ဆောင်သွားနေတဲ့အီရန်နိုင်ငံပိုင်းရင်းနှင်းတင်တင်မော်ကိုဥရောပသမဂ္ဂရဲ့တန်ခတ်ပိတ်ဆို့မှုတွေကိုချိုးပေါက်တယ်ဆိုပြီးဗြိတိန်တော်ဝင်မရိန်တပ်တွေကဂျီဘရော့တာမှာဂျာတာပလေးနေကဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒါကိုလက်သုံးပြတဲ့အနေနဲ့ဗြိတိန်တင်ဘောကိုဖမ်းဆီးတာလို့အီရန်တော်လှန်ရေးအဆောင်တပ်တမိုးကြီးကတောက်ကြနေကအချင်းချောက်ခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်ရဲ့ညံ့ရေးအတွက်ကတာနိုင်ငံဒိုဟာမြို့မှာတာလီဘန်တပ်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးမှုတွေအလွန်တိုးတက်မှုရှိတယ်လို့အမေရိကန်တာဝန်ရှိသူတဦးကပြောပါတယ်။အာဖဂန်နစ္စတန်မှာသက်ဆွဲထားတဲ့အမေရိကန်တပ်ဖွဲ့14,000လောက်ကိုပြင်ရုပ်ဖို့နောက်ဆုံးရက်တတ်မှတ်ဖို့အမေရိကန်ဘက်ကကြိုးပမ်းခဲ့တယ်ဆိုတဲ့အချက်ကိုတော့အခိုင်အမာညင်းဆိုပါတယ်။အာဖဂန်နစ္စတန်မှာညီညာရေးရဖို့ဆွေးနွေးပွဲကျင်းပနေတာအခုဆိုရင်တရင်နှစ်ပတ်ထက်ရောက်ရှိလာပါပြီ။အာဖဂန်ညီညာရေးသဘောတူညီရဖို့အပြန်လည်နေတဲ့အမေရိကန်တပ်ဖွဲ့တွေကို18လအတွင်းပြင်ရုပ်ဖို့ကန့်လန့်ခဲ့တယ်ဆိုတာလုံးဝမဟုတ်ဘူးလို့ဆွေးနွေးပွဲကိုတက်ရောက်နေတဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ကောင်ဆောင်ကမနေ့ကပြောပါတယ်
။သတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Zubel Edaris ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညောင်ည9:00နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်မှပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.
Thank you.